မြန်မာနိုင်ငံကိုလေးရကြခီးလာရောက်ခဲ့တဲ့ပိုယန်မင်ဂျီဖရန်စစ်ဟာဒီကနေ့မှပဲဘင်္ဂလားဒေ့ရှ်နိုင်ငံကိုခီးဆက်သွားပါပြီ။သူ့ရဲ့မြန်မာနိုင်ငံခီးစဉ်နောက်ဆုံးနေ့မှာပိုယန်မင်ဂျီဟာကက်သလစ်ဘာသာဝင်လူငယ်တွေနဲ့ဝတ်ပြုစုတောင်းပွဲလုပ်ခဲ့ပါတယ်။အခုလိုကမ္ဘာအထင်ကြီးကဘာသာရေးကောင်းဆောင်တူမြန်မာနိုင်ငံကိုလာရောက်တဲ့အတွက်မြန်မာနိုင်ငံရဲ့အနာဂတ်ပုံမှန်ငင်းငန်းစီမယ်လို့ဘာသာဝင်တွေမျှုံကြီးမျှော်လင့်နေပါတယ်။ဒီခီးစဉ်နဲ့ပတ်သက်လို့ရန်ကုန်မြို့ကနေမတ်စုမြတ်မွန်သတင်းပေးပို့ထားပါတယ်။
နိုဝင်ဘာ28ရက်နေ့ကနေ30ရက်နေ့အထိမြန်မာနိုင်ငံကို၄ရက်ကြာလာရောက်တဲ့ပိုယဟန်မင်းကြီးဖရန်စစ်ဟာသူ့ရဲ့ခရီးစဉ်နောက်ဆုံးနေ့ဖြစ်တဲ့ဒီကနေ့မနက်မှာစိန့်မေရီစ်ကက်သီဒရယ်မှာမစ္စာတရားပူဇော်ခဲ့ပါတယ်။ကက်သလစ်ဘာသာဝင်လူငယ်တွေကိုဥဆောင်တဲ့ဝတ်ပြုဆုတောင်းပွဲမှာမြန်မာနိုင်ငံအနေနဲ့အရရက်ကကက်သလစ်လူငယ်တွေပါဝင်ခဲ့ကြပါတယ်။လူငယ်တွေဟာဖျားသခင်ရဲ့အစိုးအမတွေဝမ်းမြောက်စရာတည်ငောင်းတွေကိုတည်ဆောင်ပေးတဲ့ဖျားသခင်ရဲ့တမန်တော်တွေဖြစ်ကြတဲ့မြန်မာနိုင်ငံကလူငယ်တွေဟာဖျားသခင်ရဲ့ခွင့်လွှတ်ခြင်းဆိုတဲ့တည်ငောင်းကိုယုံကြည်ကြသူတွေဖြစ်တဲ့အတွက်မြန်မာနိုင်ငံအတွက်ကမ္ဘာကြီးအတွက်မျှော်လင့်ခြင်းတွေကိုတည်ဆောင်ပေးသူတွေဖြစ်တယ်လို့ပေါ်ယဟမင်းကြီးကပြောကြားခဲ့ပါတယ်။ဒုက္ခရောက်နေကြတဲ့ညီအကိုမောင်နှမတွေအတွက်တည်ငောင်းတွေကိုတည်ဆောင်ပေးဖို့အသင့်ဖြစ်နေအောင်လည်းလူငယ်တွေကိုတိုက်တွန်းခဲ့ပါတယ်
။ Non abbiate paura di fare scompiglio.di porre domande che facciano pensare la gente
ခွန်အားလိုအပ်နေသူတွေအတွက်မျှော်လင့်ခြင်းသတင်းစကားတွေကိုသင်တို့ရဲ့အသက်သင်တို့ရဲ့နှလုံးသားနဲ့ကြားအောင်ပို့ဆောင်ပေးကြပါနာမကျန်းဖြစ်နေသူတွေကိုကူညီလက်ကမ်းပါဒဇိန်းတွေကိုနှုတ်ဆက်ပြုံးပြပါအထူးကြံနေသူတွေကိုဖေးမကူညီကြပါ
မြန်မာနိုင်ငံကိုဖျားသခင်ကောင်းချီးပေးပါစေလို့လည်းပေါ်ဟမင်းကြီးကမြန်မာလိုဆုတောင်းပေးခဲ့ပါတယ
်မြန်မာပြည်ကိုပဇတကင်းကောင်းချီးပေးပါစေ
ဒီကနေ့စိန့်မေရီစ်ကက်သီဒရယ်မှာပြုလုပ်တဲ့မစ္စာတရားပူဇော်ပွဲကဗုဒ္ဓဟူးနေ့ကကျိုက်ကဆန်ခွဲမှာကျင်းပတဲ့ပွဲလောက်လူများပေမဲ့လူငယ်ထောင်ထဲချီစိတ်အားထက်သန်စွာနဲ့ပါဝင်ဝတ်ပြုခဲ့ကြပါတယ်။ဝတ်ပြုပွဲပြီးတဲ့နောက်မှာတော့ပိုယန်မင်းကြီးဖရန်စစ်ဟာရန်ကုန်လေဆိပ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့စီကိုဆက်လက်ထွက်ခွာသွားပါတယ်။မြန်မာနိုင်ငံတဝါကက်သလစ်ဘာသာဝင်9သိန်းလောက်သာရှိတဲ့မြန်မာနိုင်ငံစီကိုပိုယန်မင်းကြီးတပါပထမဆုံးအကြိမ်လာရောက်တဲ့အတွက်မြန်မာနိုင်ငံပို့ပြီးငြိမ်းချမ်းလာဖို့မျှော်လင့်ချက်တွေဘာသာဝင်တွေကြားမှမြင်မာနေကြပါတယ်
။မြန်မာပြည်မှာရှိတဲ့အသင်းတော်ကက်သလစ်အသင်းတော်အတွက်လည်းအကျိုးရှိတယ်လို့ကျွန်တော်တို့တိုင်းပြည်အတွက်လည်းအများကြီးအကျိုးရှိမယ်လို့မျှော်ယုံကြည်ပါတယ်ပေါ့နော်။သူရဲ့ဆောင်ဖို့ဖြစ်တဲ့ငိမ့်ချမ်းရေးနဲ့ချစ်ချင်းမြတ်တာဆိုတဲ့အတိုင်းပေါ့နော်။ကျမတို့တိုင်းပြည်အတွက်လည်းအများကြီးလူသားတွေအတွက်ပေါ့နော်။အများကြီးအကျိုးသက်ရောက်မှုရှိပါမယ်လို့ကျမယုံကြည်ပါတယ်
။ပိုယဟန်မင်းကြီးဟောကြားတဲ့တရားတွေကိုကြားရနိုင်ဖို့ပြင်ဦးလွင်မျိုးကနေလာခဲ့တဲ့ Sister Maria Chin ဖြစ်ပါတယ်။အင်းစိန်သာသနာကဒေါ်ဂျန်နီကလည်းပိုယဟန်မင်းကြီးရဲ့ခရီးကမြန်မာနိုင်ငံအတွက်အကျိုးရှိလိမ့်မယ်လို့မျှော်လင့်နေပါတယ်
။အရန်ပြောတယ်အရန်လည်းအကျိုးရှိမယ်လို့ထင်ပါတယ်လို့
နိုဝင်ဘာ28ရက်နေ့ကနေမြန်မာနိုင်ငံကို၄ရက်ကြာလာခဲ့တဲ့ပိုယဟန်မင်းကြီးရဲ့ခီးစဉ်အတွင်းပိုယဟန်မင်းကြီးဟာနေပြည်တော်မှာသမရဦးထင်ကျော်နိုင်ငံတော်အတိုင်ပင်ခံဒေါက်တာဆန်းစုကြည်တို့နဲ့လည်းတွေ့ဆုံခဲ့ပါတယ်။ရခိုင်ပြည်နယ်မှာနေမြေရှင်းလင်းမှုတွေလုပ်ခဲ့တဲ့စစ်တပ်ကလူခွေရချိုးဖောက်မှုတွေရှိတယ်လို့ဆွဆွဲခံရခြင်းမှာတမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုလည်းပိုယဟန်မင်းကြီးလက်ခံတွေ့ဆုံခဲ့ပါတယ်။ပိုယဟန်မင်းကြီးတဲခိုတဲ့ရန်ကုန်ဂိုင်းချုပ်ဆရာတော်ကြီးရဲ့နေအိမ်မှာ15မိနစ်လောက်သာကြာတဲ့တွေ့ဆုံမှုအတွင်းမှာအပြောင်းလဲတွေလုပ်နေတဲ့မြန်မာနိုင်ငံမှာအာဏာရှိသူတွေရဲ့တာဝန်ဘလောက်ကြီးမားတယ်ဆိုတဲ့အကြောင်းဆွေးနွေးခဲ့ကြတယ်လို့ Vatican ပြောခွင့်ရသူက Vatican Radio ကိုပြောကြားခဲ့ပါတယ်။လေးရကြာမြန်မာနိုင်ငံခီးစဉ်အတွင်းငြိမ်းချမ်းခြင်းနဲ့ချစ်ချင်းမြတ်တာဟာမြန်မာနိုင်ငံအနာဂတ်အတွက်အရေးကြီးတယ်လို့ပိုယဟန်မင်းကြီး Francis ကအလေးထားပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာရှိတဲ့ကက်သလစ်ဘာသာဝင်အများစုဟာအပြစ်အဝဗငြိမ်းချမ်းသေးတဲ့စစ်ပွဲတွေရှိနေသေးတဲ့ကချင်ပြည်နယ်၊ကယားပြည်နယ်၊ချင်းပြည်နယ်တို့လူဒေသတွေကဖြစ်ကြတဲ့အတွက်ဘာသာဝင်တွေအနေနဲ့နာကျင်မှုတွေ၊နာကျင်ခံစားမှုတွေကိုခွင့်လွှတ်တီးခံစိတ်နဲ့ကြော်လွှားကြဖို့ပိုယဟန်မင်းကြီးကတရားဟောကြားခဲ့ပါတယ်။မြန်မာနိုင်ငံကနေဆက်သွားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ရင်လည်းဆင်းရဲဒုက္ခရောက်နေကြသူတွေမြန်မာနိုင်ငံကဒုက္ခတွေတွေအတွက်စိတ်ခွန်အားဖြစ်စေတဲ့စကားတွေကိုပိုယဟန်မင်းကြီးဖရန်စစ်ပြောကြားလိမ့်မယ်လို့မျှော်လင့်ရပါတယ်ရှင်။